ညံ့တညံ့ပန်းတပ်ဖြတ်မှုဘေးအန္တရာယ်တွေကနေရှောင်တိန်လာရတဲ့မြန်မာနိုင်ငံသားတွေကိုဒေသတွင်းနိုင်ငံတွေကအတင်းအကျပ်နေရပြန်ပို့တာတွေမလုပ်ဖို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကအောက်တိုဘာလ20ရက်နေ့ကတိုက်တွန်းပြီးနောက်မလေးရှားကနေပြန်ပို့မဲ့အစီအစဉ်တွေကိုရန်နာထားတယ်လို့မြန်မာလူ့အခွင့်အရေးအဖွဲ့မလေးရှားရဲ့တာဝန်ခံက VOA ကိုပြောဆိုခဲ့ပါတယ
်။ဆိုင်းရန်ထားဖို့မလေးရှားဆိုရောက်ဖျားပေးကြတာအများကြီးပါဒီမှာနေဆိုင်ရာယူန်ဟောလူခွင့်ရေးဆိုင်ရာထုတ်ဖို့ဆိုရင်ဖော်မစံဘရူးစတိုးတွေတို့လည်းမပြတ်မပေါ်ဖို့တိုက်တွန်းလာရှိတယ်။နောက်ပြီးတော့တခြားအစိုးရအတိုင်းဝိုင်းတွေလည်းရှိနေပြ။ဆိုတော့မြန်မာနိုင်ငံကပဲဆက်မခေါ်တာလား။ဒီမလေးရှားအနာပိုင်ကပဲအစိုးရကပဲရက်ဆိုင်ထားတာကတော့မကြည့်ဘူး။ရက်တာတော့ရက်ဆိုင်ထားတယ်။ဒါပေမဲ့အဲ့ဒါတော့ကျွန်တော်ကြိုဆိုပါတယ်။ဟိုကောင်းတဲ့လက္ခဏာဖြစ်တယ်ကွ။
ပြီးခဲ့တဲ့အောက်တိုဘာ6ရက်နေ့ကမလေးရှားကနေဆင်းလုံကားလေယာဉ်နဲ့ပြန်ပို့လိုက်တဲ့မြန်မာအယောက်150တဲက6ယောက်တဲ့မနဲ့ရန်ကုန်လေစိတ်မှာဖမ်းဆီးခံခဲ့ရတယ်လို့မလေးရှားကမြန်မာအဖွဲ့အစည်းတွေက VOE ကိုပြောဆိုခဲ့ပါတယ်။အဲ့ဒီနေ့ကဖမ်းဆီးခံရသူတွေတဲ့မှာအာဆန်အာနာဖီဇန်ရေး CDM လုထားတဲ့သူတွေပါဝင်နေတယ်လို့ရေတအရာရှိဟောင်းတူနဲ့သူ့ရဲ့ဇနီးလည်းပါဝင်ခဲ့ပါတယ်။အဲ့ဒီမြန်မာ150ကိုပြန်မပို့ဖို့ရိုဟင်ဂျာလူ့အခွင့်အရေးအဖွဲ့အစည်းနဲ့မြန်မာဒုက္ခသည်ကူညီရေးအဖွဲ့မလေးရှားတို့ကတိုက်တွန်းခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးခင်ဗျာ။